ဟုတ်ကဲ့ပါဒီနေ့ဒီကျင်းနီစီမံကိန်းလုပ်ကင်နေတဲ့ဝမ်ပောင်းကုမ္ပဏီရုံးရှင်မှာလက်ဘောင်းတောင်ဒေသကတောင်သူတွေဆန္ဒပြကြတယ်ဆိုလို့ဘာအတွက်များပြကြတာလဲရှင်
ကနေ့အန်တီတို့ဆန္ဒပြရတဲ့အကြောင်းရင်းကကနေ့ဒေါခင်ဝင်းမထက်နဲ့ပြတ်သက်ခံရတာသုံးနှစ်ပြည့်သွားပြီလေကနေ့ဆိုရင်22ရက်နေ့3နှစ်ပြည့်တဲ့အထိမ့်မှတ်နဲ့ဒေါခင်ဝင်းအိမ်မှာကိုလည်းသူ့ရဲ့အထိမ့်မှတ်ဂုဏ်ပြုပွဲလေးလေးလုပ်တယ်အဲ့မှာလုပ်ရင်မလုပ်ခင်မှာအန်တီတို့ဝမ်ပောင်းကုမ္ပဏီရုံးရဲ့ရှေ့မှာကိုဒေါခင်ဝင်းရဲ့ဆန္ဒနဲ့ပြတဲ့စေရခံကိုအမှုမှန်ကိုအမြန်ဆုံးဖော်ထုတ်ပေးရေးဒီစာတော်မြေက1900အမြန်ဆုံးဖော်ထုတ်ပေးရေးစွန်ကောစီရင်တာကိုလေးစားလိုက်နာမှုရှိတဲ့ဥပိုင်ဝမ်ပောင်းကိုအရေးယူပေးဆိုပြီးတော့အဲ့ဒီ3ချက်နဲ့တောင်းဆိုတာပ
ါဒီအစီရင်ခံစာမှာပါတဲ့ဘလို့အချက်တွေကိုအဓိကမလိုက်နာကြတာလဲရှင
်အစီရင်ခံစာကိုမလိုက်နာတဲ့အချက်ကနံပါတ်1အစီရင်ခံစာမှာဒီစီမံကိန်းလုပ်မယ်ဆိုလို့ရှိရင်စားတော်မြေက1900ကိုဖော်ဆောင်ပေးရမယ်ဆိုတာလည်းသူတို့လုံးဝမဖော်ဆောင်ပေးခြင်းမရှိဘူး Now ဒီက8000ကျော်တင်ထားတဲ့ဟာကလိုအပ်သည့်ထက်ပိုရှန်နေလို့ပြန်လဲခွဲဝေပေးရမယ်ဆိုတာလည်းသူတို့လုံးဝမအဲ့ဒီဥစ္စာလည်းခွဲဝေပေးခြင်းမရှိဘူးဒီ1900ဖော်ဆောင်ပေးလို့ရှိလို့ရှိရင်စီမံကိန်းက၎င်းကျေးရွာရဲ့အနီးဝန်းကျင်ဖော်ဆောင်ပေးရမယ်ဆိုတာသူတို့အဲ့ဒီအားဒီအချက်လက်တွေကိုလုံးဝမလိုက်နာပါနဲ့စီမံကိန်းကြီးရတာအခုတောင်ကိုတဝကျိုးကုန်ကန်နေနေပြီလက်ပတ်နေ
ဆန္ဒပြရမှာလူရင်းအားဘယ်လောက်များရှိပါသလဲရှင
်ဟိုမနေ့ကဆန္ဒပြရတာလူရင်းအား100လောက်ရှိမယ်ဟိုဒေါခင်ဝင်းရဲ့နေအိမ်မှာဟိုဂုံပြူဝဲလေးသူ့ရဲ့အောက်မေ့ဘက်ဂုံပြူဝဲလေးလောက်တာတော့လူရင်းအား150လောက်ရှိမှာပ
ါနောက်ပြီးဒီဆန္ဒပြတောင်သူတွေဖွင့်ထားတဲ့မိုးကြိုးပြင်းအလဲရွာကတပိတ်စခန်းကိုလည်းမနေ့ညကမီးရှို့ခံရတယ်လို့ကြားတယ်ရှင်အဲ့ဒါကရောဘလို့ဖြစ်တာလဲရှင်
မိုးကြိုးပြန်တပိတ်စကားဒါမှဆိုလို့ရှိရင်အကျင်းကိုပထမအလန်းလေးကိုဖြုတ်ယူတယ်ပြီးနိုင်လေးကိုဖြစ်စည်းပြတယ်အဲ့တပိတ်စကားနေမိုးပါးလေးပါးလေးယူသွားတာစောစောတုန်းကတုံးကမင်းညတုန်းကတော့ခါတိုင်းဆိုလို့ရှိရင်တပိတ်စကားမှာအိတ်တဲ့လူတွေရှိပါတယ်ရှင်မင်းညကတော့ဒီဒေါခင်ဝင်းရဲ့အုပ်နှစ်ပြည့်ထိမှတ်အတွက်ကိုချစ်ပြုတ်နေကြတော့ရွာသူရွာသားတွေကအဲ့ဒီအချိန်မှာနာနာကြီးလောက်ချိန်မှာဟိုဖြစ်ပြုတ်နေကြတဲ့ကြတပိတ်စကားမှာလူတယောက်မှမရှိသလိုဖြစ်သွားတဲ့အချိန်မှာအာသူတို့မီးရှို့ပြီးတော့ဖြစ်စည်းလိုက်တာပါအဲ့ဒါညနှစ်နာရီလောက်ကိုဖြစ်တာပါရှင
်ဘယ်ကနေပြီးတော့မီးရှို့တယ်ဆိုတာမျိုးတော့သိထားရှိလားရှင်
အဲ့ဒါတော့ဘယ်သူဘဝဆိုတာမီးရှို့တယ်ဆိုတာမသိပါဘူးရှင
်အခုလိုတပိတ်စကားကိုမီးရှို့တာတွေရဲ့နောက်အရင်ကလည်းဒီတပိတ်စကားကိုဗန်တိုင်းတွေဖြက်စီးတာတွေကြုံခဲ့ရတယ်ဆိုတော့ဒါတွေကိုဘယ်သူလုပ်နေရလဲဆိုတာလည်းမသိရဘူးဆိုတော့ဒီလိုခြေနေတွေပေါ်မှာရောဗာများပြောချင်လဲရှင်
မီးရှို့တာတစ်ကြိမ်အလန်းနေပြီးနိုင်နေအဲ့ဒီတပိတ်စကားကိုမိုးကားတွေဖြက်စီးတာ3ကြိမ်အလုံး4ကြိမ်ရှိသွားပြီပေါ့ဒီလိုလောက်ရကမဖြစ်သင့်ဘူးလို့ထင်တယ်ဘာဖြစ်လို့လဲဆိုတော့အန်တီတို့ဒီတောင်းဆိုနေကြတဲ့ဟာတွေကဒါကိုယ့်ရဲ့မိသားစုကိုမတရားသိမ်းဆီးသွားတဲ့အတွက်စုံစမ်းစစ်ဆေးရေးကော်မရှင်အစီရင်ခံစာအကြံပြုချက်အတိုင်းကိုလိုက်နာဆောင်ရွက်ခြင်းမရှိလို့ဟိုဒါဒေသခံတွေကယနေ့ချိန်ထိဆန္ဒပြကန့်ကွက်နေရတာတကယ်ဆိုလို့ရှိရင်ဒီစီမံကိန်းကြီးကိုစုံစမ်းစစ်ဆေးရေးအစီရင်ခံစာအတိုင်းတသွေးမတင်လိုက်နာမဆိုရင်အန်တီတို့ဘက်ကဘာတစ်ခုမှလည်းပြောစရာမလိုဘူးပေါ့ခုဟာကျတော့စုံစမ်းစစ်ဆေးအစီရင်ခံစာအကြံပြုချက်အတိုင်းကိုဘာတစ်ခုမှလိုက်နာခြင်းမရှိဘဲနဲ့ကျတော့လွတ်လွတ်လပ်လပ်လုပ်နေသည့်အတွက်အန်တီတို့ကဒါဒီလိုဆန္ဒပြတာဒီသပိတ်စကားဖော်နာတွေတောက်ဆူရခြင်းဖြစ်ပါတယ်အခုဆိုကြတော့ဥပဒေမဲ့မင်းမဲ့ဒီရိုက်ဆန္ဒမျိုးလောက်တာဆိုတော့ကြတော့ဒါမျိုးဒီယနေ့ပွန်လင်းမြင်တာရှိတဲ့ဟိုအခုရဲ့အစိုးရခက်မှာဒါမျိုးတွေကိုဟိုမလုပ်တဲ့မူပေါ့ရှင
်ဒီနေ့ဆန္ဒပြတောက်ဆူရမှာရောကုမ္ပဏီဘက်ကဘာတုံ့ပြန်မှုများရှိလဲရှင်တခြားဒီသက်ဆိုင်ရာတာဝန်ရှိသူတွေကရောတားဆီးတာမျိုးတွေရောရှိလားဘလို့အခြေအနေရှိလဲရှင
်သူတို့ဘက်ကတော့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေကတော့ဘယ်ခါမှဟိုလိုမတွေ့ပါဘူးသူတို့ဘက်ကပါလဲဟိုလုံးချုံရေးတွေရဲအင်အားတွေတုံးတာပါပဲဒါပါပဲအဲ့ဒီဆန္ဒပြတဲ့နေရာကလေဘရောင်းတောင်ထဲမှာကိုလေအလုတ်ကင်သွားတဲ့မိန်းလန်းကြီးကိုအန်တီတို့ကသွားပြီးတော့ဆန္ဒပြတာအဲ့ဒါရဲအင်အားလုံးချုံရေးရတဲ့50ကျော်လောက်ရှိမှာပါအဲ့ဒီအန်တီတို့သွားမဲ့လမ်းကိုမိတ်ဆို့ထားတာလားဘာတစ်ခွတ်မှသူတို့ဘက်ကတုံ့ပြန်မှုမရှိဘူးဒီသွားခွင့်မပြုတာပဲပိတ်ဆို့ထားတာပဲရှိတယ်နောက်ပြီးကျတော့ဟိုပထမဟိုသူတို့ကနှစ်တန်းပိတ်လိုက်တာပေါ့ကွာပထမတန်းကတော့သူနံပါတ်တုတ်နဲ့တိုင်းကားရင်းနဲ့ရဲကတန်းပိတ်လေတဲ့နောက်ထပ်ဒုတိယစီကျတော့လက်နဲ့တည်နဲ့အန်တီတို့ကိုချိန်ထားတယ်ဒီပိတ်ဆို့ထားတာလွယ်လွယ်ကျန်တာဘာမှမပြောဘူးအဲ့ဒီဒုတိယစီကတော့အဲ့ဒီလက်နဲ့တည်နဲ့ချိန်ထားပါတယ
်ခုလိုချိန်ပေးဖြစ်ကြတော့ RFA ကကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်